မြန်မာနိုင်ငံမှာတနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့စောပိုင်းထုတ်ပြန်ချက်တွေအရကိုဗစ် -19 ကူးစက်ခံအတီးပြုလူနာအသစ်22ဦးထဲမှာနိုင်ငံကျော်တေးသန့်ရှင်မျိုးကြီးလည်းပါဝင်ပါတယ်။ရန်ကုန်တိုင်းဗဟန်းမြို့နယ်ပလဲကွန်တိုမှာနေတဲ့ဂီတပညာရှင်မျိုးကြီးမှာကိုဗစ် -19 ကူးစက်ခံထားရကြောင်းဗဟန်းမြို့နယ်ပြည်သူ့လွတ်တော်အမဦးထွန်းမြင့်ကအတီးပြုထားတာပါ။ဂီတပညာရှင်မျိုးကြီးနေထိုင်တဲ့ဗဟန်းမြို့နယ်ကပလဲကွန်တိုဘီကိုလည်းအင်္ဂါနေ့မနေ့အစောပိုင်းမှာအဝင်အထွက်ပိတ်ပင်ကန့်သတ်ထားပါတယ်။အင်္ဂါနေ့မနေ့ခင်းအစောပိုင်းထုတ်ပြန်ချက်တည်းအရမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံအတီးပြုလူနာအသစ်22ယောက်တွေ့ရှိခဲ့ရပြီးစုစုပေါင်း62ဦးထိရောက်ရှိသွားပြီဖြစ်ပါတယ်။ကိုဗစ် -19 ကူးစက်ခံလူနာ62ဦးထဲမှာအခုအချိန်ထိသေဆုံးသူ4ဦးရှိပြီးပြန်လည်ကျန်းမာလာသူက2ဦးပဲရှိနေပါတယ်။ကိုဗစ် -19 သေဆုံးမှုနှုန်းကများနေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းတနင်္လာနေ့မှာအသိအမှတ်ပြုပြောပါတယ်
။ဆရာလေးကခမန်းခဲ့တဲ့အတိုင်ပဲဒီအပတ်အတွင်းနဲ့နောက်အပတ်အတွင်းမှာဆိုလို့ရှိရင်ရဲ့ယောဂပြန်ပေါ်မှုဘယ်လောက်ရှိလဲဆိုတာပေါ်လာမှာပေါ့။ဒီနေ့အစလို့ရှိရင်40တယောက်ရင်းမနဲ့ဆိုရင်40တယောက်ချီရောက်သွားပြီပေါ့40တယောက်ထဲမှာဆိုလို့ရှိရင်4ယောက်ကပြန်ပြန်လို့နေဆိုင်ရောက်ပါတယ်ဆိုတော့ပြောရမယ်ဆိုရင်ရခိုင်နှုန်းနည်းနည်းမြင့်တယ်လို့ပြောရမှာပေါ့ဒါတော့အဖြစ်ကိုအဖြစ်တိုင်းကိုရင်ဆိုင်ရလိမ့်မယ
်နောက်ပိုင်းကူးစက်ခံလူနာအသစ်တွေထဲမှာအသက်23နှစ်ကနေ54နှစ်ကြားလူလတ်ပိုင်းတွေဖြစ်ပြီးအသက်9နှစ်အရွယ်မိန်းကလေးငယ်တဦးလည်းကူးစက်ခံထားရပါတယ်အသစ်ထက်တွေသူတွေကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းနိုင်ငံရချတော်လာခဲ့တဲ့ရာဇဝင်မရှိချောင်းလဲအစိုးရထုတ်ပြန်ချက်ကဖော်ပြပါဗျ။အသစ်တွေ့ရှိသူ22ဦးတည်းက20ကရန်ကုန်ကဖြစ်ပြီး2ဦးကတော့မကွေးကဖြစ်ပါတယ်။ဒါဟာဆိုရင်မကွေးတိုင်းအတွက်ပထမဆုံးဗိုင်းရပ်စ်ကူးစက်ခံအတီးပြုလူနာလဲဖြစ်ပါတယ်။လက်ရှိအနေအထားအရတော့ရန်ကုန်တိုင်းကဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးဒေသတစ်ခုဖြစ်နေပါတယ်ရှင်။